ရရှိများခင်ဗျာမြန်မာစစ်ရဟာဒီ27ရာစုပင်လုံညီလာခံဒုတိယအကြိမ်ကျင်းပဖို့စီစဉ်နေတဲ့အချိန်မှာပဲစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တိုက်ပွဲတွေကြားမှာတိုက်ပွဲတွေပြင်းပြနေတာကြောင့်ငြင်းငြိမ်းဆွေးနွေးမဲ့စီစဉ်တွေကိုဘယ်လောက်ထိရိုက်ခတ်လာနိုင်တယ်လဲ27ရာစုပင်လုံညီလာခံကရောဘာတွေများမျှော်လင့်နိုင်မလဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်အခုကတော့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းကျွန်တော်တို့လီလိုက်မော်ရောက်နေပါပြီဆိုတော့ဒီအခုနောက်ဆုံးဆိုရင်လည်းဒီကိုကန်ဒေသမှာကျွန်တော်တိုက်ပွဲတွေဖြစ်နေပါတယ်ပြီးခဲ့တဲ့နိုဝင်ဘာလကလည်းမြောက်ပိုင်းမှာမေးလေးဘွဲကနေဆက်ကိတ်တွေကိုဝင်တိုက်တာတွေရှိပါတယ်ဆိုတော့တိုင်းရင်းသားဒေသတွေမှာစစ်တပ်ကထိုးစစ်တွေကိုတုံ့ပြန်ပြီးတိုက်တာဆိုပြီးတော့ဒီတိုင်းရင်းသားအဖွဲ့တွေကပြောပါတယ်တစ်ချိန်တည်းမှာပဲနယ်မြေရှင်းလေးအကြောင်းပြချက်နဲ့ပဲဖြစ်ဖြစ်တခြားအကြောင်းကြောင်းပဲဖြစ်ဖြစ်စစ်တပ်ကနေပြီးတော့ဒီတိုင်းရင်းသားဒေသတွေမှာတိုက်နေရတယ်လည်းရှိပါတယ်ဆိုတော့ငင်းငယ်ညီလာခံလည်းလှုပ်ဖို့ရှိတယ်အကျိုးဆွေးနွေးတာလည်းရှိနေတဲ့အချိန်မျိုးမှာတိုက်ပွဲတွေဖြစ်နေရတာဘာကြောင့်များလဲဆိုကျွန်တော်ပထမဆုံးတော့ဒီပို့အမျိုးသားလူမျိုးရေးအဖွဲ့ PNL ကဥက္ကဋ္ဌဦးခွန်မြင့်ထွန်းရဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျာ
အကျွန်တော်တို့ကတော့ဒီအခု27ရာစုပင်လုံညီလာခံကာလမှာတိုက်ပွဲတွေအရှိန်မြင့်လာတယ်ဆိုတဲ့အခြေအနေနေသားနဲ့ပတ်သက်ရင်တော့ဒီညီလာခံကျင်းပရေးကိစ္စရပ်များနဲ့ပတ်သက်ရင်တော့တချို့ကတော့ဓာတ်ရိုက်သက်ဆိုင်တယ်တချို့ကတော့သွေဝိုက်ပြီးတော့ပဲသက်ဆိုင်တယ်လို့ဒီလိုပြောရမှာဖြစ်ပါတယ်ဒီ27ရာစုပင်လုံညီလာခံကိုကျင်းပတဲ့အခါမှာကျွန်တော်တို့ NCA ကိုပြဋ္ဌာန်းချက်အရဒီ27ရာစုပင်လုံညီလာခံကိုကျင်းပခဲ့ကျင်းပကြတာဖြစ်ပါတယ်ဒီပထမအကြိမ်ကျင်းပခဲ့တဲ့27ရာစုပင်လုံညီလာခံကတော့ကျွန်တော်လက်မှတ်ထိုးတဲ့လူရောမထိုးတဲ့သူရောဒီတိုင်းပြည်လုံးမှာရှိတဲ့ကျွန်တော်တို့အားလုံးရဲ့အုံနာရှိကိုအနေနဲ့အလုံးပိုင်ဆိုင်မှုအနေနဲ့27ရာစုပင်လုံညီလာခံကိုကျွန်တော်တို့ပူးတွဲပြီးတော့မှကျင်းပခဲ့ပါတယ်အစိုးရရောလွှတ်တော်တပ်မတော်ရောအခုကျွန်တော်တို့တိုက်နေတဲ့လူတွေရောလက်မှတ်မထိုးသေးတဲ့လူတွေရောကျွန်တော်လက်မှတ်ထိုးတဲ့လူတွေရောအားလုံးကနေပူးတွဲပြီးကျင်းပခဲ့တာဖြစ်ပါတယ်။ဒါကြောင့်မို့အခုလက်ရှိသွားမဲ့အခင်းကျင်းမှာတော့27ရာစုပင်လုံညီလာခံကနဲ့ NCA လမ်းကြောင်းကပဲကျွန်တော်ငြိမ်းချမ်းရေးအတွက်ကိုပို့ပြီးတော့အထောက်အကူဖြစ်မှာဖြစ်ပါတယ်။အခုကျွန်တော်တို့ဒီတောင်စုထူထောင်တဲ့အခါမှာတိုက်ပွဲတွေနဲ့ထူထောင်လို့မရပါဘူးကျွန်တော်ဆွေးနွေးပွဲတွေနဲ့ပဲထူထောင်အောင်ဖြစ်ပါတယ်အဲတော့ကျွန်တော်တို့အနေနဲ့ကတော့ဒီသက်ဆိုင်ရာအင်အားစုတွေအားလုံးကိုကျွန်တော်တို့တိုက်တွန်းချင်တာကတော့ထိပ်ပြီးကောင်းဆောင်တွေကြားမှာဒါပုံမှန်လေးနဲ့ဆွေးနွေးပါမူဝါဒတွေ policy တွေကိုပဲညှိနှိုင်းအောင်မကဘဲနဲ့မိမိတို့ရဲ့သက်ဆိုင်ရာစိုးရိမ်မှုတွေကြိုးစည်းပွားတွေကိုလည်းတိုက်ရိုက်ဖြေရှင်းပြီးညှိနှိုင်းကြတာကတော့ပိုပြီးကောင်းမယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီဆီယမ်မဟိုတရုတ်နိုင်ငံမှာခြေဆိုင်တဲ့ဒီနိုင်ငံကြီးကက်ကဒေါက်တာလက်ကျော်စိုးရဲ့သဘောထားကိုလည်းကြားချင်ပါတယ်ဆီယမ်မဆိုတော့အခုဒီလက်ရှိတိုက်ပွဲတွေနဲ့ပတ်သက်လို့တချို့ကစဉ်းစားချက်တွေရှိပါတယ်ဒါကဒီဆွေးနွေးပွဲတွေမှာသူတို့ရဲ့အခမ်းကဏ္ဍကိုပို့ပြီးအသိအမှတ်ပြုလာအောင်သူတို့ဟိုနောက်ဆုံးပြောမယ်ဆိုရင်တော့ဆွေးနွေးတဲ့အခါလူကျင်နာရအောင်စီးရရဖိအားပေးရမျိုးဖြစ်နိုင်တယ်ဆိုပြီးစဉ်းစားချက်တွေလည်းရှိပါတယ်ဆီယမ်မသဘောထားအောင်ဘယ်လိုရှိပါသလဲခင်ဗျ
အခုရင်ဆိုင်ပြီးတိုက်ပွဲဖြစ်နေတဲ့ benefit ကိုကြည့်ရင်เนาะဟိုဘဘတမရောဘက်ကလည်း तू อ่ะအစိုးရအဆက်ဆက်မှာအပြုတ်တိုက်ရေးလမ်းစဉ်ဆိုတဲ့ဟာတူရဲဝင်နေတာပါထို့တူရဲလက်နက်ကင်ပြီးတော့เนาะတော်လှန်ရေးလုပ်နေတဲ့အဖွဲ့အစည်းတွေလူမျိုးစုအဖွဲ့အစည်းတွေကလည်းလက်နက်အင်အားရှိမှလက်နက်အင်အားပြနိုင်မှပြောရေးဆိုခွင့်ရှိတယ်ဆိုတဲ့အတွေးခေါ်ကစိတ်ဝင်နေတာပါဒါတွေကိုကျမတို့ချက်ချင်းကြီးပြောင်းလို့ဖို့ဆိုတာမဖြစ်နိုင်ပါဘူး။နောက်တစ်ဖက်နဲ့တစ်မဲ့ယုံကြည်မှုကလည်းမရှိနိုင်ပါဘူး။ဒါကြောင့်မလို့ဒီလိုပဲဒီငင်းငိုင်းရေးဖြစ်စဉ်ကာလကြီးမှာတစ်ခါတစ်ခါထတိုက်လိုက်ပြီးတော့ဆွေးနွေးပွဲကိုပြန်ရောက်လိုက်ထတိုက်လိုက်ပြန်ပြီးတော့ဆွေးနွေးပွဲဖြစ်လိုက်ဒါတောက်လျှောက်ဖြစ်နေမယ်ထင်ပါတယ်။အဲ့တော့ဒေါ်စုပြောတဲ့စကားကိုဥခုဦးရေပြောတဲ့စကားကိုတခုရှိပါတယ်ငင်းငိုင်းရေးမရသေးတောင်မှငင်းငိုင်းရေးလမ်းဖော်ဆောင်နိုင်မဲ့เนาะငင်းငိုင်းရေးဖော်ဆောင်နိုင်မဲ့လမ်းကိုစတင်တွေ့ရှိအောင်ရှာကြမယ်ဆိုတာဒါပို့လက်တွေ့ကြပါတယ်အဲ့တော့ဒီလိုရှာတဲ့ဖြစ်စဉ်အတော်တမှာအတက်အကျတွေရှိနိုင်ပါတယ်ဒီလိုပဲတိုက်ပွဲတွေပြန်ပေါ်လိုက်ရက်လိုက်အကန့်အသတ်နဲ့စစ်ပွဲတွေပေါ့ဗျာဒါတွေကတော့ရှိနိုင်ပါတယ်လို့ကျွန်မထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီမှာကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုဒီ Facebook တွေ email တွေနဲ့ပို့ပို့ထားတဲ့လူတွေလည်းရှိပါတယ်ဒီထဲမှာစာတစောင်ကိုကျွန်တော်ဖော်ပြပေးခြင်းမှာသူကတော့လင်းလင်းဆိုတဲ့ account ပါရှင်မှာသူကတော့လက်နက်ကန်နေအနေဖြင့်အမေစုနဲ့ NLD ဆိုရဖော်ဆောင်နေတဲ့ NCA ငင်းငယ်စာရုပ်ကိုလက်မှတ်ထိုးစေခြင်းပါတယ်သုံးဝင်ဆိုင်ဆိုရတဲ့ NCA ဆိုတာစစ်တပ်နဲ့လက်နက်ကန်နှစ်ပွင့်သာအဓိကဆွေးနွေးရမှာပါတဲ့ NLD ဆိုရကတော့ပေါင်းကူပေးမဲ့တရားဖြစ်တာလုပ်ပေးနိုင်မှာပါလက်တလုံးတိုက်ခိုက်မှုတွေကတော့ NCA ကိုရွေချက်ရှိရှိနှောက်ယှက်တယ်လို့မြင်ပါတယ်လို့သူကရေးထားပါတယ်ခင်ဗျာဟိုဒါတော့ဆော့ဆော့ဟိုဥခုအမြင်တွန်းလဲဟိုပြောသွားတာရှိပါတယ်ဟိုဒီတန်းသားအဖွဲ့အနေနဲ့လက်မှတ်ထိုးတာကိုပို့ပြီးလူလာဆိုသူကလည်းလို့သဘောထားမျိုးပြောသွားတယ်လို့နားလဲပါတယ်အခုကျွန်တော်နောက်တစ်ယောက်ကိုလည်းဟိုဆွေးနွေးဖို့ဖိတ်ခေါ်ချင်ပါတယ်သူကတော့ဒီကချင်ခရီးရနှစ်ချင်းဖွဲ့ချုပ်ရဲ့ထွေရင်မှုဟိုဒေါက်တာဟိုကလပ်ဆန်ဆောမှာဒေါက်တာဆမ်ဆန်သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟောဟုတ်ကဲ့ကျွန်တော်ကတော့ကျွန်တော်ဒီအခုဒီစစ်ဒုက္ခခံစားနေရတဲ့လူထုအနေနဲ့ NCA နဲ့27ရာစုပင်လုံးကြီးလာခံကဟိုကျွန်တော်အနေနဲ့တော့ဒီ NCA ကိုအကြောင်းပြုပေးမဲ့27ရာစုပင်လုံးကြီးလာခံကိုဦးတည်သွားပြီးမှဆွေးနွေးမယ်ဆိုရင်ဒီတိုက်ခိုက်ရေးဒီအထူးစစ်ကရပ်သွားနိုင်ပါလေတို့မို့လို့ရှင်တော့ဒီ NCA ကိုပဲအပြုနေမယ်ဆိုရင်တော့27ရာစုပင်လုံးဒီကြီးလာခံကတော့ကျွန်တော်တို့နည်းနည်းအလောင်းဝေးမယ်လို့ကျွန်တော်တို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီမှာဟိုခံစားနေရတဲ့ PDD သူတွေဆိုတော့ NCA ကိုကျွန်တော်တို့ကယုံကြည်မှုကဟိုအားနည်းနေပါတယ်ဆိုတာကိုကျွန်တော်တို့ PDD အနေနဲ့အရင်နဲ့ကျွန်တော်တင်ပြချင်ပါတယ်
။ Okay ကျေးဇူးပါခင်ဗျ။ဟိုတခုရှိတာဒီဥခုမြင့်ထွန်းရဲ့တခြားမဟုတ်ဒီ NCA ပြည့်မြတ်သေးတဲ့ဒီ UNSC ကိုယ်စားလှယ်ဖွဲ့နဲ့အစိုးရကိုယ်စားလှယ်မကြားသေးခင်တော့ပဲဟိုတွေ့ပါတယ်ဆိုတော့ဒီလိုတွေ့တဲ့အချိန်မှာမူအဖြစ်သဘောတူညီချက်တွေရတယ်ဆိုတဲ့နေ့လည်းကြားပါတယ်ဆိုတော့ဒီလိုမူအဖြစ်သဘောတူတယ်ဆိုတာတကယ်ပဲရှိကိုခိုင်ခိုင်မာသဘောတူညီချက်ရလာနိုင်တဲ့ခြေလှမ်းတစ်ခုလို့ဆိုနိုင်လားခင်ဗျ။အ
ကျွန်တော်ကတော့ကျွန်တော်တို့တွေ့ဆုံဆွေးနွေးမှုတလောက်ကတော့ဒါဟာဒီ top MDAN ကိုအလားအလာကောင်းတဲ့ဟိုသဘောတူညီချက်တရားလို့ပြောရမှာဖြစ်ပါတယ်။ဒါမူအားဖြင့်သဘောတူတယ်လို့ဒါပြော DPN အနေနဲ့ပြောခဲ့တာကတော့ကျွန်တော်အမြင်မှာတော့ဒါလက်ခံဖို့ဆိုလို့ရှိရင်တော့အလုံးစုံပြတ်ချက်နဲ့လက်ခံရတာမျိုးလောက်ရမှာဖြစ်တဲ့အတူတူချက်ကိုတော့ဒါတပ်ပေါင်းစုမှပြန်ပြီးယူရမှာဖြစ်တဲ့အတွက်ကြောင့်မို့လို့ဒါမူအားဖြင့်သဘောတူခဲ့တာဖြစ်ပြီးတော့မှလာမယ့်ဒီ USC ဝေးလို့မှာတော့ဒီအချက်ပေါ်မှာတို့အတူပြုနိုင်လိမ့်မယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်။အထူးအဖြစ်တော့ကျွန်တော်တို့ဒီ NCA ကိုကျွန်တော်တို့လက်မှတ်ရေးထိုးတဲ့ဖြစ်စဉ်တစ်လျှောက်မှာအခုတိုက်ပွဲဝင်တိုက်ပွဲဖြစ်နေကြတဲ့သူတွေရောဒီလက်မှတ်ထိုးထားတဲ့လူတွေရောမထိုးတဲ့လူတွေတော့မှာကကျွန်တော်တို့ဒါ UWSA ဝါအဖွဲ့ရဲ့နောက်ကကျွန်တော်မိုင်းလာအဖွဲ့ရဲ့နာဂအဖွဲ့ရဲ့အဖွဲ့သုံးဘွဲ့ကလွဲရင်ကျွန်တဲ့ဒီတိုင်းနာလက်နက်ကန်အင်အားစုတွေအားလုံးကဒီ NCA ရေးဆွဲဖြစ်စဉ်မှာပါဝင်ခဲ့ကြတာဖြစ်ပါတယ်။ကျွန်တော်တို့အားလုံးကဒီ NCA လက်မှတ်မရေးထိုးခင်မှာအခု KIO တို့အဲ့ကျွန်တော် SSPB တို့မွန်ပြည်သစ်တို့ KMPP တို့အပါအဝင်ပေါ့လေအဲ့ကျွန်တော်တို့ဒီအားလုံးကနေပြီးတော့ဒီ NCA ကိုအတူတကွအတည်ပြုခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်ဒီ NCA ပေါ်မှာလည်းကျွန်တော်တို့အတူတကွတောင်းခံကြဖို့တောင်းယူကြဖို့လည်းရှိပါတယ်။ဒါကြောင့်မို့လို့ NCA လမ်းကြောင်းမှာဆွေးနွေးတဲ့ဖြစ်စဉ်ဖြစ်တဲ့အတွက်ကြောင့်မို့လို့ဒီလိုမူအားဖြင့်သဘောတူညီချက်ရရှိတာတွေကကျွန်တော်လာမဲ့ဒီငင်းငင်းဖြစ်စဉ်တွေကအများကြီးအထောက်ပံ့ဖြစ်လိမ့်မယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်။ Okay ကျေးဇူးပါ။ကျွန်တော်တို့ဒီမှာဆိုနေကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုရဲ့နောက်တစ်ယောက်ကိုလည်းလှည့်ပေးချင်ပါတယ်ဦးလာမြင့်မှာတရက်မျိုးကဦးလာမြင့်ဦးလာမြင့်ရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကတော့ဒီသာမန်လေးလာတဲ့ဒီလူတယောက်အနေနဲ့ကျွန်တော်နှစ်ချက်ဆွေးနွေးလိုရတယ်တစ်ချက်ကတော့ကျွန်တော်ဟိုသိရင်လာပါတော့အခုခဲတဲ့ဝင်ဝင်ပါဝင်ပြီးတော့ညီညာလုပ်ငန်းလုပ်နေတဲ့ပုံကိုများအနေနဲ့ကျွန်တော်သိချင်တာကတော့အခုဒီအပြစ်ခိုက်တဲ့စေလက်မှတ်ထိုးပြီးသားအဖွဲ့ရှိတယ်လို့မြောက်ပိုင်းမဟာမိတ်ကလက်မှတ်မထိုးသေးဘူးပေါ့နော်အဲ့တော့ဒီထိုးပြီးသားအဖွဲ့နဲ့မထိုးရသေးတဲ့အဖွဲ့ဘာကြောင့်မထိုးတုံးဆိုတာတာမန်ပြည်သူတွေကျွန်တော်လည်းသိကိုယ်ကိုယ်ပြရမသိလို့အဲ့ဒါလေးတစ်ချက်နောက်ပြီးကြတော့ရှင်းပေးသေးတယ်ဟိုနောက်တစ်ချက်ကတော့ကျွန်တော်ကအပြစ်ခံရဆဲရရပြီပေါ့နော်ရပြီဆိုတာတစ်ဖက်နဲ့တစ်ဖက်သဘောတူညီချက်ရပြီဆိုပြီးတဲ့နောက်ပိုင်းမှာဟိုအောက်ကအစိတ်ပိုင်းတွေကတစ်ခါတစ်ခါမှပြန်ပြီးတော့တိုက်ပွဲတွေဖြစ်ကြတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်က1963 online ကောင်စီနဲ့အဲဒီကဒီတပုံဖွဲ့စည်းရင်နဲ့ဆွေးနွေးတဲ့ဆွေးနွေးပွဲကလူလူအန်ဒီကွန်မြူနတီပါတီကဒီအဓိကရစေးနဲ့ပတ်သက်ပြီးတော့ဟိုစောင့်ထိန်းတဲ့နဲ့မူတချို့ကိုကျွန်တော်နည်းနည်းတင်ပြပြီးအဲ့ဒါဘာလို့ဆိုတော့ဒီနှစ်ဖက်ပေါ့နော်နှစ်ဖက်ကအဓိကရစေးပြင်ညာပြီးအဲပြင်ညာပြီးမှအောက်ကအစိပ်ပိုင်းတစ်ခုကအခြားအစိပ်ပိုင်းတစ်ခုကိုသွားပြီးတော့တိုက်တဲ့ကျင်းဒီဖြစ်တတ်ပါတယ်အဲ့လိုဖြစ်လို့ရှိရင်အတိုက်ခံရတဲ့စိတ်ပိုင်းကမိမိကိုကာကွယ်ပြီးတော့ပြန်ပြီးတော့ထိုးစစ်မဆင်မင်းတဲ့သူကထုတ်ပြီးသွားပါအဲ့လိုသူပြန်ပြူပါတယ်နောက်တစ်ခုကတကယ်လို့အတိုက်ခံရတဲ့စိတ်ပိုင်းကကတုံးနဲ့ဖြစ်အံကတုံးနဲ့ပေါ့လေအဲ့လိုဖြစ်နေရင်လည်းပဲခုနကလိုပဲမိမိကိုကာကွယ်ပြီးမှတစ်ဖက်ကိုဖြောင်းမြပြီးတော့စီးယုံပါဟုတ်လားဘာလို့ဆိုတော့သူဖြစ်ဆိုင်ရလောက်ထားတယ်အဲ့တော့မင်းတို့ဒီလိုမတိုက်နဲ့ဆိုပြီးတော့အဲ့လိုလုပ်ပါလို့သူပြောတာရှိပါတယ်အဲ့တော့ဒီလိုဟာတွေလုပ်နိုင်မှုဆိုတဲ့ဥစ္စာကျွန်တော်တို့ဒီသဘုံအားလုံးနဲ့ပေါင်းရင်လည်းပဲပိုးပြီးအင်အားကြီးတဲ့လက်ကြီးဒီသေးသွားရဲ့တက်မတော်မှာလားဒီလိုသိခံပြီးတော့ဖြောင်းမြစိတ်ရှိစွာနဲ့လုပ်နိုင်တဲ့အစွာရှိပါတယ်အဲ့တော့ဒီတက်မတော်ဘက်ကဒီသေးသွားဘက်ကအဲ့လိုများကျွန်တော်တို့အပြစ်ခံရစေရေကိုစိတ်ရှိစွာနဲ့လုပ်ပေးနိုင်ရင် เนาะอโจมะทุมล่ะบ่เนาะอะห่านี้จนเราเต็มจ่าเลยว่า
โอเคเจซูว่ากูอูล่าเนี่ยเจอแต่มาเมโกอ่ะ2ใบชื่อซะตะใบก็เราจนเราอูขุนเมทงผีเสียจนะตะใบก็เราโหเสียมาดอกเตอร์ละจ่อซงก็ผีเสียจนมาเลยปฐมตะใบมาတော့ဒီ NC မထိုးကြတဲ့ဖွဲ့တွေကဘာရောက်မထိုးနိုင်ဖြစ်နေရလဲဆိုတော့မေးခွန်းမှာဆိုတော့ဥခွန်မြင့်ထုံးတော့လက်မှတ်ထိုးထားတဲ့ပုံကူတွေကဆိုတော့မထိုးကြသေးတဲ့ဖွဲ့တွေကဘာရောက်မထိုးနိုင်ကြလဲသူမေးခွန်းကိုဥခွန်မြင့်ထုံးပဲဖြေပေးစေချင်ပါတယ
်ဒါကျွန်တော်တို့ကတော့ NCA ကိုကတော့အခုအားလုံးကျွန်တော်တို့အတူတကွဒါအတည်ပြုခဲ့ကြပါတယ်အတည်ပြုပြီးတော့လက်မှတ်ထိုးရေးမထိုးရေးကိုစဉ်းစားကြတဲ့အခါမှာကတော့ကျွန်တော်တို့ NCA ကိုဘယ်လိုပဲဖြစ်ဖြစ်လက်မှတ်ထိုးမယ်ဆိုတဲ့အယူဆအဲ့ရက်တည်တဲ့လူရှိသလိုအဲ့ဒီကာလမှာတော့မိမိတို့ရဲ့အဖွဲ့အစည်းအခြေအနေများအရဒါ NTA ကိုတော့ဒါနောက်ဆုံးကလက်ထက်လူချာမှထိုးရင်ပိုကောင်းမယ်လို့မြင်တဲ့အမြင်ယူဆနဲ့ဒါရက်တည်တဲ့လူတွေလည်းရှိပါတယ်။နောက်တချို့ဒီကြတော့ဘယ်လိုပဲဖြစ်ဖြစ်အားလုံးတူတူဆုံးဖြတ်ချက်ရတဲ့ပုံမှာမူတည်ပြီးတော့မှဒါကျွန်တော်တို့ကထိုးရင်လည်းတူတူထိုးကြမယ်မထိုးရင်လည်းတူတူမထိုးဆိုတဲ့အမြင်ယူဆအဲ့လိုရက်တည်မှုတွေအတိအကျရှိခဲ့ပါတယ်။နောက်ဆုံးမှာတော့ကျွန်တော်တို့ကအားလုံးအတူတကွရက်တီနဲ့တူတူထိုးမယ်ဒါမှမဟုတ်မထိုးအတီတို့ကရက်တီတဲ့အခြေအနေမရောက်ပဲနဲ့ကျွန်တော်တခွဲချင်းစီရဲ့သဘောထားတွေကိုစီဝေးမှာတောင်းခံခဲ့ကြပါတယ်အဲ့လိုတခွဲချင်းစီရဲ့သဘောထားတွေတောင်းခံတဲ့အခါကျတော့ကျွန်တော်တို့ကစုပေါင်းပြီးတော့မှရင်ဆိုင်နိုင်တဲ့အခြေအနေမျိုးစုပေါင်းဆုံးဖြတ်နိုင်တဲ့အခြေအနေမျိုးမရောက်တဲ့အခါမှာမိမိတို့တခွဲချင်းစီရဲ့အခြေအနေအနေထားများနဲ့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်ကျွန်တော်တို့ပို့မျိုးသားလူမျိုးအဖွဲ့ချုပ်လူအနေနဲ့ဆိုရင်လည်းပဲဒါကျွန်တော်တို့ကစုပေါင်းပြီးတော့မှဆုံးဖြတ်ကြမယ်စုပေါင်းပြီးတော့မှတာဝန်ယူကြမယ်ထိုးရင်လည်းတူတူထိုးမယ်မထိုးရင်လည်းမထိုးဆိုတဲ့အခြေအနေနဲ့ကျွန်တော်ယက်တည်ခဲ့တာဖြစ်ပါတယ်အဲဒါမဲ့လို့အဲ့ဒီညီလာခံမှာတော့ကျွန်တော်အဲ့ဒီလိုစုပေါင်းပြီးဆုံးဖြတ်နိုင်တဲ့အခြေအနေမရောက်မသွားတဲ့အခါမှာမိမိတို့ရဲ့တခွဲ့ချင်းသဘောထားတွေနဲ့တခွဲ့ချင်းကျွန်တော်တို့ရင်ဆိုင်ရတဲ့ပုံမှာဒီ NCA ကိုထိုးတဲ့လူကထိုးမထိုးတဲ့လူကမထိုးဖြစ်ခဲ့တာဖြစ်ပါတယ်ဒါကလည်းကျွန်တော်တို့မိမိတို့အဖွဲ့အစည်းလိုက်ကိုယ်ပိုင်ကြားထန်ခွင့်အပေါ်မှာမိမိလူမျိုးလိုက်မိမိတို့ရဲ့ပြဋ္ဌာန်းခွင့်တွေအပေါ်မှာအခြေခံပြီးဆောင်ရွက်ခဲ့ကြတာဖြစ်တဲ့အတွက်ဘယ်သူမှားတယ်ဘယ်သူမှန်တယ်တော့ဒါကျွန်တော်ပြောလို့မရဘူးဒါကကျွန်တော်တို့ရဲ့အခြေအနေပဲဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဒုတိယမေကွန်တော့ဆီယမတ်ဒေါ်လာကျော်စောဖြစ်စေချင်ပါတယ်သူကတခြားမဟုတ်ဦးလာမြင့်ကထောက်ပြသွားတာဒီဗမာပြည် community ဟိုပါတီလက်ထက်ကဟိုတွေ့ရတဲ့အတွေ့အကြုံသူပြောသွားတယ်ဆိုတော့ကျွန်တော်ဒီအဲ့ဒီတော့အတွေ့အကြုံနေရောကျွန်တော်အခုလက်ရှိဒီငင်းငယ်ဆွေးနွေးပွဲတွေမှာသင်ခန်းစာယူနေတာဘာတွေများရှိမလဲဆီယမတ်
ကျမကတနည်းအားဖြင့်ဦးခူဦးရဲ့ပြောသွားတဲ့အထက်မှာတစ်ခုကြားလိုက်ပါတယ်အဲ့ဒါဘာလဲဆိုတော့နှစ်ဖက်အပြည့်အခတ်ရဆဲပြီးရင်အပြည့်အခတ်ရဆဲရေးကိုစောင့်ကြည့်တဲ့အဖွဲ့ကြီးရှိတယ်ဆိုတာပါအဲ့တော့အဲ့ဒီဟာတွေကလည်းဟိုအကျိုးရှိနိုင်ပါတယ်အပြည့်အခတ်ကိုလည်းရဆဲပြီဆိုလို့ရှိရင်တပြိုင်တည်းရဆဲတာအဲ့ဒီမှာကြားထဲမှာဒီအပြည့်ခတ်ရစေးစောင့်ကြည့်တဲ့အဖွဲ့တွေကိုဖွဲ့စည်းပြီးတော့လှုပ်ဆောင်တာလေဒါတွေကနေပြီးတော့တဖြည်းဖြည်းဟိုဒီညာရေးလမ်းစဉ်ကိုပေါ်ထုတ်သွားလို့ရတယ်အဲ့တော့ကာချုပ်ပြောပြောနေတဲ့ကိစ္စတခုရှိတယ် DDR ဆိုတာ DDR ဆိုတာ D ဗါလဲ disarmament နဲ့ demobilization reintegration ဒါမျိုးတွေပေါ့ဗျာအဲ့ဒါနှစ်ဖက်စလုံးကဖြစ်နေတဲ့เนาะပဋိပက္ခဖြစ်နေတဲ့ပြည်တွင်းစစ်တွေမှာနှစ်ဖက်စလုံးကအဖွဲ့တွေကိုကာချုပ်ပြောသလိုသူကတစ်ဖက်တည်းသူကပြောနေတာသူသူ့ကိုတိုက်လာတဲ့လူတွေကသူကပြောနေတာသူတတ်မလို့ပဲကြတော့သူကဘာမှပြောတာမဟုတ်တကယ်တကယ်အဲ့ဒီဟာရဲ့ကုလသမဂ္ဂရဲ့ချမှတ်ထားတဲ့စီကျင်းဆိုပဋိပက္ခဖြစ်နေတဲ့အဖွဲ့အစည်းနှစ်ရစလုံးကလက်နက်တွေလျှော့ရမယ်နော်နေရာတွေရွှေ့ရမယ်ပြီးတော့မှအားလုံးဒီစစ်တပ်ထဲကထွက်တဲ့လူတွေအယက်သားဖြစ်အောင်လုပ်ရတာအယက်သားတွေမှအလုတ်ကိုင်းတွေရအောင်ဒါမျိုးတွေပေါ်ပြန်နေနေရချထားရေးတွေပါတယ်လို့ရတာဒီလုံငန်းဟာဖြစ်နိုင်ပါတယ်ဒီကြားထဲမှာခုနပြောသလိုအင်အားကြီးတဲ့လူကဟိုဗါလဲပုံမူပြီးတော့သဘောထားကြည့်ရမယ်ပို့လို့ရအခုကအဓိကဒီအင်အားကြီးတဲ့လူကသူ့အင်အားကြီးမှမှုအကြောင်းပြပြီးအခွင့်အရေးဟူသမျှလိုချင်နေလို့ဖြစ်တယ်အဲ့တော့ဗမာတမတော်ကတကယ်တကယ်ကြတော့ဗမာပြည်ရဲ့နိုင်ငံရေးမှာအခရာဖြစ်တယ်ဒေါအောင်ဆန်းစုကြည်လည်းအခရာမဟုတ်ဘူး NLD အစိုးရလည်းမဟုတ်ဘူးသူတို့ကသူတို့ကင်ထားတဲ့နိုင်ငံရေးအာဏာတွေစီးပွားရေးအာဏာတွေရှော့ပေးပြီးတော့ကြံတဲ့လူတွေနဲ့ဝေမျှပြီးတော့ကင်ဆွဲမယ်ဆိုတဲ့စိတ်နေစိတ်ထားဝင်လာမှသာရှင်ဒီလုပ်ငန်းကြီးကရှေ့တိုးနိုင်မှာမျက်မှောက်ဆိုရင်တော့ရှေ့တိုးနိုင်ဖို့မလိုမလွယ်ဘူးလို့ကျွန်မမြင်နေပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့တော်ထရှင်နေပို့ထားတဲ့အီးမေးလ်တချို့ကိုလည်းဖော်ပြခြင်းပါတယ်အရင်ဆုံးကတော့ဒီကိုကျော်စိန်ဆိုတဲ့အကောင့်နဲ့ကျွန်တော်တို့သူကပို့ထားတာတော့တရားစတာခေါ်ဝေသုံးဆွဲရှူတော့ကနေဆွေးနွေးခြင်းပါတယ်လက်နက်ကင်တောင်းကျမှုမှာအဓိကအကြောင်းလို့ပြောခြင်းပါတယ်တိုင်းနယ်ပြည်နယ်ဆိုးရွားတွေပေါ်လာရင်အာဏာခွဲယူမှုမရှင်းလင်းပါဘူးတရားစတာခေါ်ဝေသုံးဆွဲမှုလည်းထိုနည်း၎င်းဒေသလိုက်တွင်းတွယ်ရနာတတုတတော်တဘာတန်ခွေရင်းနဲ့ကွင်းစီမံကိန်းအဆုံးပါပဲတဲ့ဒါပေမဲ့လည်းစီမံခန့်ခွဲမှုလှုပ်ထုတ်လုံလို့ဈေးကွက်စားတဲ့ထွေထွေအားနဲ့ချက်တွေကြောင့်မကျေနပ်ချက်တွေရှိတယ်လို့သုံးသပ်ပါတယ်တဲ့ဒါတွေကိုဖြေလျှော့ပေးနိုင်မှာမှတော်ကာကြလိုက်မယ်လို့သုံးသပ်မိတယ်လို့ ဖော်ပြပါတယ်နောက်တစ်စားကတော့ကျွန်တော်အမေရိကန်ပြည်တော်စုကမောင်တဒနာရဲ့ဆာဝါမခွန်ညိုဖော်ပြပေးပါဦးခင်ဗျာ
အကယ်၍နှစ်ဖက်စစ်ကောင်းဆောင်တွေပြည်သူကိုဗဟုပြုပြီးငြိမ်းချမ်းရေးတကယ်ပဲလိုချင်တက်မဲ့ကြရဲဆိုရင်အပြန့်လှန်ဂရိသစ္စာတည်ကြည်စွာနဲ့ညီလာခံမတိုင်ခင်ယာယီပြစ်ခတ်ရက်ဆက်ပြီးအစိုးရနဲ့သုံးပွင့်ဆိုင်အလို့တဘောတွေ့ဆုံဆွေးနွေးကြမယ်ဆိုရင်27ရာစုပင်လုံညီလာခံကနေထာဝရငြိမ်းချမ်းရေးအခြေခံဥပဒေပြင်ဆင်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးတို့အတွက်အခြေခံကောင်းတွေကိုမျှော်လင့်နိုင်ပါတယ်ဒီလိုမဟုတ်ဘဲပြည်သူကိုဥပက္ခပြုပြီးကိုယ်ယူဆနဲ့ကိုမှုနဲ့ကိုအတင်းလွန်ဆွဲနေကြမယ်ဆိုရင်တိုက်ပွဲတွေလည်းမရက်တဲ့အပြင်ငြိမ်းချမ်းရေးဟာလည်းအလံဝေးနေအောင်မှာဖြစ်တဲ့အပြင်ရည်ရွယ်ချက်ကောင်းကောင်းနဲ့ကျင်းပပြုလုပ်မယ်27ရာစုပင်လုံညီလာခံကိုလည်းအနည်းနဲ့အများဆိုသလိုထိခိုက်နိုင်ကြောင်းတင်ပြလိုက်ရပါတယ်
။ဟုတ်ကဲ့အခုတော့ကျွန်တော်တို့ဆွေးနွေးပွဲကိုတည်းဖို့ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့လူတွေကိုလည်းအလှည့်ပေးပါအောင်မယ်။တူကတော့ကျွန်တော်တို့ဦးမျိုးမြင့်မှာမော်လိုက်မျိုးဟာဖြစ်ပါတယ်။ဦးမျိုးမြင့်ရဲ့သဘောထားဆွေးနွေးနိုင်ပါလားခင်ဗျာ
။ဟုတ်ပါခင်ဗျာ27ရာစုပင်လုံညီလာခံမှာအဲဒါလည်းအစိုးရကလည်းအစိုးရတလန်းစစ်ကြောကလည်းစစ်ကြောဒလန်းဒရတ်လန်းတလန်းလိုဖြောင်းနေကြမယ်ဆိုရင်တော့ညီညာကြီးကအလံဝေးမှဖြစ်ပါတယ်ခုတကယ်ဆိုလို့ရှိရင်စစ်စိုးရကမတရားကြီးဆွဲထားတဲ့ဥပဒေနဲ့ဒီတိုင်းလာတော့နေရရင်တော့ညီညာကြီးကအလံဝေးတယ်တကယ်ဆိုရင်2008ဖွဲ့စည်းပုံကလေတုံးကြောကကိုကိုကာကွယ်ပြီးရှင်မဒီစက်ထားတာဖြစ်ပါတယ်ကျွန်တော်ကတကယ်တမ်းဆိုလို့ရှိရင်ဒီဆွေးနွေးပွဲမှာစတဲ့လူပြောနေဆိုနေတဲ့ပုံစံမျိုးကြောင့်မဝင်လာလည်းမဟုတ်ပါဘူးကိုယ်ပဲခံစားမယ်ကွင်းနဲ့ဖြစ်တဲ့အခါကျတော့ကိုယ့်ကိုယ်ရေးရလဲပါခြင်းပါပြီလို့အဲ့ဒီပုံစံမျိုးမှာကျွန်တော်တို့ရဲ့အရေးကကိုယ်တို့ကရဲထဲမှာလုခဲ့ပြီးတော့85ခုနှစ်ကဝင်လိုက်ပြာယူမှာတံငွေစိတ်နဲ့ထွက်ခဲ့တဲ့သူဖြစ်တယ်။အဲဒီတုန်းကကျွန်တော်ဈေးလက်ဆက်စာအုပ်မှာဖတ်ဘူးလိုက်တာကဆန့်ကျင်တော့ကခြားလုပ်စာကိုခွင့်မှာပုံညာပေါ်သူညာနေပါတတိချူကြည့်တယ်ခန်းချင်းစဲကံ243ဆိုတာ43ခုမှာ6ကလေးနဲ့ပိတ်ပြီးဆိုမှာသူတို့ထားတာပါ။တကယ်တမ်းပုံညာမျိုးအဲ့ဒီဟာကိုမပြောပြစစ်ဆူရကိုကိုယ်လည်းအောင်မတင်သေးမှန်းနဲ့ဆိုလို့ရှိရင်ဇာတလန်းသာဇာတလန်းဖြစ်ပြီးတော့
ဟုတ်ကဲ့
သူကမြန်မာကြီးကအလံဝေးဦးမှာဖြစ်ပါတယ်ကျွန်တော်ကျင်းရကျင်းတာကဒီမတရားအပြစ်ဆက်တွေဒီပုံမှာဆိုရလဲ
ဟုတ်ကဲ့ဦးမျိုးမြင့်ကျေးဇူးပါကျွန်တော်တို့ဒီမှာဟို Facebook ကနေပြဖို့ထားတဲ့စာတချို့လည်းဆက်သေးဖော်ပြခြင်းပါတယ်အခုဒီဦးမျိုးမြင့်ပြောသွားတာ ਨੇ နည်းနည်းလေးဟိုသဘောထားချင်းလည်းတိုက်ဆိုင်နေလို့ပါသူကတော့ AK ဆိုးဆိုတဲ့အကောင့်နဲ့ပါဟိုဖွဲ့ခေါ်ဒီဖွဲ့ချန်ဒီဖွဲ့ပြန်ခေါ်ဟိုဖွဲ့ပြန်ချန်နဲ့ဝေးလေချောင်ဘက်လုံနေတာတဲ့ထိုးစစ်တွေလည်းမရက်ဘူးတဲ့ NCA ထိုးထားတဲ့အဖွဲ့ကိုလည်းစော်ရင်စော်နေတာပဲတဲ့ဒေါ်စုကခေါ်တဲ့စစ်တပ်ကညင်းနေစစ်တပ်ကိုထိုးစစ်ရက်ဖို့ဘာတစ်ခုမှမပိုင်မဲနဲ့ခေါ်နေရင်လည်းစစ်တပ်သဘောမပိုင်အလကားပဲအဓိကစစ်တပ်ပါပဲတဲ့2008ကိုပြင်ဖို့ကြိုးကြော်လာတဲ့ဒေါ်စုလည်းအစိုးရဖွဲ့ပြီးကအတမထွက်တော့ဦးတဲ့ကြားပြတ်မွေးမဲဆော်ဲမှာ2008ပြင်မွန် NLD မဲပေးစုဆိုပြီးတော့မွန်ပြည်နယ်မှာတစ်ခါ all လာပြန်နေတဲ့ညဉ့်ညဉ့်ဆုရှင်ကညဉ့်ညဉ့်အတွက်အမှန်တရားကိုဖော်ထုတ်ဖို့စစ်တပ်ကိုရင်မဆိုင်ရဲဘူးစစ်တပ်ကထိုးစစ်ဆင်နေတာကိုကြားတော့နေ့တိုင်းဘာတမ်းမှမထွက်ဘူးဆိုပြီးတော့သူကပြောပါတယ်ဆိုတော့ဥက္ကွန်မြင့်ထွန်းကြီးကျွန်တော်တို့အခုဒီသူပြောထားသလိုပေါ့လေဒီ NC ထိုးတဲ့အဖွဲ့အစည်းနဲ့လည်းဟိုပြည်လည်ကျမပြည်လည်နောက်တစ်ခုဆက်ဆော့ဟိုပုံကုတ်တရားလည်းမော်လိုက်ကဦးမျိုးမြင့်ကလည်းပြောသွားပါတယ်အခုစစ်တပ်ကတမျိုးဒီအစိုးရတမျိုး version နှစ်ခုကလည်းကွဲနေတယ်ဆိုတော့အဲ့ဒါမကြာခဏပြောတဲ့ကိစ္စတွေဖြစ်နေတော့ဒီညဉ့်ညဉ့်ကြီးကျွန်တော်ဆွေးနွေးပွဲတွေမှာအစိုးရနဲ့ဟိုစစ်တပ်ဘက်ကဟိုတဘောလည်းမဖြစ်နိုင်တဲ့အခြေအနေတွေကဘာကြောင့်ဖြစ်နေရတာလဲကွန်မြင့်တော
်အဲ့ဒါတော့ကျွန်တော်တဘောလည်းမဖြစ်ကြတာဟိုတဘာဝကြပါတယ်ဘာလို့လဲဆိုကျွန်တော်တို့ခုညီလာခံလောက်ကြတာဟိုကကျွန်တော်တို့ရဲ့အကြမ်းမှာမငြိမ်မညွတ်တွေဖြစ်နေလို့ကျွန်တော်တို့ကညီလာခံခေါ်ယူကျင်းပပြီးတော့ဆွေးနွေးဖြည့်ရှင်ကြရတာဖြစ်ပါတယ်။အဲ့တော့ဒါကတဘာဝပါပဲ။အဲ့တော့နောက်တစ်ခုကတော့ကျွန်တော်တို့ကကျွန်တော်တိုင်းပြည်မှာဒီနှစ်ပေါင်း80နီးပိုင်းမှာနိုင်ငံရေးတည်ထောင်နိုင်ငံရေးနည်းနဲ့ဖြည့်ရှင်မယ်လို့ကျွန်တော်ပြောခဲ့ကြပြီပဲလို့တကယ်လက်တွေ့ကကျွန်တော်တို့ကနိုင်ငံရေးတည်ထောင်နိုင်ငံရေးနည်းနဲ့ကျွန်တော်တို့ဆွေးနွေးဖြည့်ရှင်မှုကမလုပ်တတ်ကြသေးဘူးမလုပ်နိုင်ကြသေးဘူး။ဒါကိုအရင်ဆုံးကျွန်တော်လက်တွေ့ကြကြပါလိမ့်နိုင်ငံရေးဆွေးနွေးတဲ့ဝိုင်းထဲမှာအရင်ဝင်လောက်ကြဖို့လိုပါတယ်။ကျွန်တော်တို့ဦးအောင်မင်းကဒီအတိတ်ခက်ရက်စီလုပ်ဖို့ဖိတ်ခေါ်စဉ်တော့ကသူကပြောခဲ့လဲဆိုလို့ရှိရင်ခမားတို့ကျွန်တော်တို့အတူပူးတွဲပြီးတော့မှနိုင်ငံရေးရည်မှုသက်တရားကိုထူထောင်ကြရအောင်ပါခမားတို့နိုင်ငံရေးရင်ဆွေးနွေးကြည့်ပါမကျေနပ်ရင်ဒါပြန်တိုက်လို့ရတယ်လို့ပြောခဲ့တယ်ကျွန်တော်ထိုးနေတူရဲ့ဒီပြည်ထောင်စုနေခန္ဓာမှာလဲဒေါအောင်ဆန်းစုကြည်ကလည်းပြောခဲ့တယ်ဒါလာပြီးတော့ဆွေးနွေးကြည့်ပါပေါ့ဒါဆွေးနွေးလို့မရရင်ပြန်သွားလို့ရပါတယ်ဆိုတော့လေဒါသူပြောခဲ့တာရှိတယ်ရှိတော့ကျွန်တော်တို့အမြင်မှာတော့တကယ်နိုင်ငံရေးဆွေးနွေးဖြည့်ရှင်မှုဆိုတော့ကျွန်တော်တို့ကတကယ်ရေးအောင်ကြည်ကြည်နဲ့အရင်ဆုံးရင်တော့ ဟိုတူနဲ့တူကြားမှာယုံကြည်သည်ဖြစ်စေမယုံကြည်သည်ဖြစ်စေဆွေးနွေးဖြေရှင်းတဲ့ပုံစံကိုတော့အရင်ယုံကြည်ရဲပြီးတော့ကျွန်တော်တို့အတူလက်တွဲဆွေးနွေးဖို့လိုပါတယ်တူကြည်တဲ့အမြင်တွေရှိမယ်မတူရင်ရှိမယ်ဒါအောင်တော့ကျွန်တော်တို့လူလူမျက်နှာ
စကားတော့ပြောနေကြရမှာပါ
ကျွန်တော်သိရမှာပါဟုတ
်ကဲ့
နောက်တစ်ခုအကြိုင်ဟိုအချိန်လေးရအောင်ကျွန်တော်နည်းနည်းလေးတင်ပြချင်တာအခုကျွန်တော်တို့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေပေါ့လေအဲ့ဒီရက်လက်တွေအခုကျွန်တော်တို့နေပြည်တော်မှာလုပ်ငန်းကော်မတီအစည်းအဝေးကျွန်တော်လုပ်ခဲ့ပါတယ်လုပ်ခဲ့တော့ကျွန်တော်ဘာတွေ့ရလဲဆိုရင်ပြည်သူလူထုကနိုင်ငံရေးဆွေးနွေးမှုနဲ့ပတ်သက်အမတန်မုတ်သိနေတယ်အမတန်ဆာလောင်နေတယ်အဲ့တော့ဒီအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေမှာသူတို့ယင်တဲ့ဆန္ဒတွေလိုလားချက်တွေအများကြီးပြောပါတယ်ဒါသူတို့တင်ပြလာတယ်တင်ပြလာတဲ့ခါကျတော့ဒီအပေါ်မှာကျွန်တော်တို့နှစ်ခုမြင်ပါတယ်တစ်ခုကတော့လာမယ့်ကျွန်တော်တို့အနာဂတ်ဖယ်ရယ်ပြည်တော်စုထူထောင်မှုအတွက်မူတွေကိုကျွန်တော်တို့ဒီမှာအဲ့ဒီမှာရပါတယ်နောက်တစ်ခုကတော့သူတို့ယင်တွေမှာရှိတဲ့ဆန္ဒတွေထုတ်ပြောတာကတော့ဒီကနေ့ကျွန်တော်တိုင်းပြည်မှာဥပဒေတွေရှိတယ်သို့တော်လည်းပြဋ္ဌာန်းထားတဲ့ဥပဒေနဲ့အညီမဆောင်ရွက်နိုင်လို့တချို့ကလည်းဆောင်ရွက်ဖို့လိုအပ်နေသေးတဲ့ကိစ္စရပ်တွေအများကြီးဒါလူဒီအမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာသူတင်ပြလာတယ်ရှိပါတယ်အဲ့တော့ကျွန်တော်ငြင်းငြင်းဖြစ်စဉ်ကိုတကယ်ကျွန်တော်ခိုင်မာအောင်ဆိုလို့ရှိရင်ကျွန်တော်တို့ကဟိုပြောနေရုံမဟုတ်ပါနဲ့ဒီလက်တွေ့အလုံးလုံးနိုင်တဲ့ဟာဒီနဲ့ကျွန်တော်ပြနိုင်ဖို့လိုပါတယ်။ဥပမာရှိကျွန်တော်တို့ Federal စနစ်နဲ့ပတ်သက်တဲ့မူတွေကို20တရာစုပင်လုံးညီလာခံမှာကျွန်တော်တို့ချမှတ်နိုင်တယ်ဆုံးဖြတ်နိုင်တယ်ဆိုရင်ကြံတဲ့လူတွေရဲ့ယုံကြည်မှုရလာမှာဖြစ်ပါတယ်။ဒုနည်းတူပဲကျွန်တော်တို့ပြဿနာတွေပေါ့လေလက်ရှိကျွန်တော်ရင်ဆိုင်နေရတဲ့ပြဿနာတွေကိုအထူးအပြည့်လွှတ်တော်မှာကနေဖြေရှင်းဆောင်ရွက်ပေးနိုင်တယ်ဆိုလို့ရှိရင်ဒါငင်းငယ်ရဲ့ဖြစ်စဉ်ပေါ်မှာယုံကြည်မှုတွေပိုရလာမှာဖြစ်ပါတယ်။အထူးအပြည့်ကျွန်တော်တို့ဒီနေ့ငင်းငယ်ဖြစ်စဉ်မှာလူမှုပါမအောင်ပွဲခံမယ်လို့ငင်းငယ်ဖြစ်စဉ်အောင်မြင်မယ်လို့အားလုံးကယုံကြည်ထားတဲ့အတွက်ဒီလူမှုကိုစားပြုထားတဲ့လွှတ်တော်ကိုယ်စားလှယ်ဒီအနေနဲ့ကအဲ့ဒီလွှတ်ဒီငင်းငယ်ဖြစ်စဉ်မှာထဲထဲဝင်ပါပေးဖို့လိုတယ်။ဒီအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကထွက်ပေါ်လာတဲ့ရက်လက်တွေထဲမှာလွှတ်တော်ကနေဆောင်ရွက်ပေးနိုင်တဲ့နည်းလမ်းတွေလည်းဟိုအဖြေတွေလည်းအများကြီးရှိပါတယ်လို့ဒါလို့လည်းကျွန်တော
်ဟောက
်ပြတင်ပြချင်တာပါ။အထူးအပြည့်ကျွန်တော်တို့ကတော့တဦးတယောက်ပေါ်မှာအခွင့်အရေးတစ်ခုပေါ်မှာရက်တည်တဲ့ဟာမဟုတ်ဘဲနဲ့ယူနီပိုလာမဟုတ်ဘဲနဲ့ကျွန်တော်တို့မာတီပိုလာဖြစ်ဖို့လိုပါတယ်။တကယ်လက်တွေကြကြအားလုံးပါဝင်မှုအခြေခံကျွန်တော်ဖြည့်ရှင်းနိုင်မှုလိုပါတယ်။ဒါကြောင့်အားလုံးပါဝင်လာပြီဆိုတဲ့အခါမှာတော့လမ်းကြောင်းတွေမတူကြတာအမြင်ယူဆရင်မတူကြတာတွေကဒါသဘာဝပါ။ဒါတွေတော့ကျွန်တော်သိနိုင်ရမှာဖြစ်ပါတယ်။
ဟုတ်ကဲ့ကျွန်တော်အခုအစီအစဉ်တွက်ကချင်းရသိမကြံတော့ပါဘူးနောက်ဆုံးဖြစ်နေကျွန်တော်ဆရာမဒွန်လာကျော်စောကိုမေးချင်တာပါကျွန်တော်တခြားမို့ဒီငင်းငယ်ဆွေးနွေးပွဲတွေမှာဒီပေါ့လေဟိုနိုင်ငံတကာရဲ့ပါဝင်မှုအပိုင်းတွေလည်းဟိုအရေးကြီးရလို့ယူဆပါတယ်အထူးသဖြင့်ကတော့ကျွန်တော်အိန္ဒိယတရုတ်နိုင်ငံမှာဘာဖြစ်လို့လဲဆိုတော့အခုလက်နက်ကင်ဖွဲ့စည်းတွေနောက်ဒီ NC မှာလက်မှတ်မထိုးတာတွေနောက်ပြီးလက်ရှိလက်တလုံးကိုတိုက်ပွဲတွေဖြစ်နေတဲ့ဖွဲ့စည်းတွေမှာတရုတ်နိုင်ငံနဲ့နှိစက်တဲ့ဖွဲ့တွေလည်းပါပါတယ်ဆိုတော့ဒီနေရာမှာတရုတ်နိုင်ငံကသူ့နယ်စပ်မှာလည်းမကြာခဏပြဿနာတွေဖြစ်နေဆိုတော့ဒါတွေကိုဖြစ်ရှင်းတဲ့နေရာမှာတရုတ်နိုင်ငံရည်တည်ချက်ကရှင်းရှင်းလင်းလင်းရှိရလားဆိုလိုတာဟိုသူနဲ့နီးစက်တဲ့ဖွဲ့စည်းတွေဘက်ကယန္တီတွေလားဒါမှမဟုတ်မြန်မာစိုးရသွားနေတဲ့လမ်းကြောင်းအတိုင်းသူကရက်နေသလားဘလို့ယက်တီချက်မျိုးရှိလဲဆရာမ
ဟိုကျမကြားတာတော့အခုဒီတရုတ်ကိုယ်စားလှယ်ကသူအမြဲဆွေးနွေးတိုင်းသူဘယ်ဘက်မှဂျာမန်ဘယ်ဘက်မှမလိုက်ဖဲနဲ့ဂျာကနေပြီးတော့ဒီဆွေးနွေးပွဲတွေဖြစ်မြောက်အောင်ဆွေးနွေးပွဲတွေအရှိန်မြင့်အောင်မြင့်တင်ပေးဖို့အခန်းကပဲပါဝင်ပြရစီပါဝင်ပါတယ်လို့ပြောထားရှိတယ်လို့ဆိုပါတယ်အဲ့တော့ဒီတရုတ်ကပါဝင်ပတ်သက်မှုနဲ့ပတ်သက်လို့တရုတ်ကကျမတို့ဗမာပြည်ထဲတွင်ပါဝင်ပတ်သက်နေတာမဟုတ်ဘူးသူကကမ္ဘာပေါ်မှာရှိတဲ့အပူကွက်တွေအားလုံးမှာသူဒီလိုပဲအထူးသံတမန်တွေလွှတ်ထားတာဖြစ်တယ်စီးရီးယားလိုနေရာမျိုးအရှိအလယ်ပိုင်းလိုနေရာမျိုးဆူဒန်လိုနေရာမျိုးဗမာပြည်ကျတော့သူ့တဲ့ပိုအရေးကြီးတယ်ဘာဖြစ်လို့သူ့ရဲ့နောက်ပြေးတကားပေါက်ဖြစ်နေတာအဲ့တော့ဒီဗမာနိုင်ငံရဲ့ဗမာပြည်ရဲ့ပြည်ရင်းစစ်ကမုတ်ချရက်ဆိုင်မှဖြစ်ရမယ်မကြဆိုင်လို့ရှိရင်ဗမာပြည်ကြီးကကြာဆုံးနိုင်ငံကြီးဖြစ်လိမ့်မယ်သူကြာဆုံးနိုင်ငံကြီးဖြစ်ရင်ကျန်တဲ့ဒေသကနိုင်ငံတွေကိုအဆွဲခေါ်ချသွားနိုင်တယ်လို့သူတို့ပြောနေတာ2015ခုကိုကပထမအချိန်ဖြစ်ကြတဲ့သူပြောနေတာဖြစ်တယ်ဒါကြောင့်မလို့ဗမာပြည်ရဲ့ပြည်ရင်းစစ်ကိုဗမာပြည်မှာစည်နာထားတဲ့နိုင်ငံများတို့မဟုတ်အဖွဲ့အစည်းများကုလသမဂ္ဂလို့အေးဆီယံလို့အဲ့လိုမျိုးကလက်ဦးမှုရှိရှိပါဝင်ဖြည့်ရှင်းပေးတယ်လို့သူဆိုကြီးကပြောနေတာဖြစ်တယ်။ဒါကြောင့်မလို့လေအခုခင်ဗျားတို့လည်းကြားမှာပဲနော်ဒီအထူးကိုယ်စားလှယ်အဲစွန့်ကော်ဆန်ဆိုတာအနေရတကာတွားနေတာပဲလေဟိုဟာလေဒီမြောက်ပိုင်းမှာရှိတဲ့မဟာမိတ်အဖွဲ့ကြီးရှိတဲ့တွားတယ် UNSC လည်းတွားတယ်ဒါတောင်ပိုင်းကအဖွဲ
့အ
ဲ NGO လည်းတွားတယ်ကာကွယ်ရေးဝန်ကြီးအဲကာကွယ်ရေးဦးစီးချုပ်နဲ့လည်းတွေ့တယ်ဒေါ်စုနဲ့လည်းတွေ့တယ်အဲ့ဒါလို့သူကလုံးရှယ်တယ်လို့တွားပြီးတော့အဲသူတို့ရဲ့ဟိုအချက်အလက်တွေအချင်းချင်းကြားကအမြင်လွဲမှားမှုတွေဒါတွေကိုတတ်နိုင်လို့ရကိုယ်ကလှုပ်ဆောင်ပေးနေတာတွေ့ရပါတယ
်ဟုတ်ကဲ့ဆရာမကျေးဇူးပါ
ဆရာမနာကျေးပါ
ဟုတ်ကဲ့ကျွန်တော်လည်းအချိန်တလောက်ပဲရတဲ့အတွက်ကျေးဇူးပါဆရာမကြီးအဲ့တော့ပါဝင်ဆွေးနွေးပေးတဲ့ဆရာမဒေါက်တာလက်ကျော်စောဦးခွန်မြင့်ထွန်းတို့တခြား အီးမေးလ်တွေနဲ့ပါဝင်ဆွေးနွေးပေးကြတဲ့ပုဂ္ဂိုလ်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။